ထိုင်းမြန်မာနယ်စပ်ကရင် KNLA PDF ပူအောင်တပ်ဖွဲ့တွေကိုမြန်မာစစ်ကောင်စီတပ်ကလေကြောင်းကနေတိုက်ခတ်ရမှာစစ်လေရင်တစ်စင်းထိုင်းနိုင်ငံပိုင်နယ်ထဲကိုကျော်ဝင်လာတဲ့အတွက်မြန်မာတပ်မကြီးကိုဆင့်ခေါ်ခဲ့ရတယ်လို့နယ်စပ်လုံခြုံရေးကိုတိုးမြင့်ချမှတ်ထားကြောင်းထိုင်းကာကွယ်ရေးဒုဝန်ကြီးချမ်မောင်းကိုကထိုင်းလွှတ်တော်မှာတောက်ကြံတွေကတင်ပြခဲ့ပါတယ်အကြောင်းစုံကိုတော့ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကပြောပြမှာဖြစ်ပါတယ်ဗျာ
ထိုင်းမြန်မာနယ်စပ်မှာမြန်မာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေရဲ့တိုက်ပွဲတွေအတွင်းမှာမြန်မာဘက်ကတိုက်လေရင်တွေနဲ့ဘုံကျဲတိုက်ခတ်မှုတွေလုပ်ခဲ့ပြီးမြန်မာစစ်တပ်ရဲ့လေရင်တစ်စင်းဟာထိုင်းမြန်မာနယ်စပ်ထိုင်းနယ်နိမိတ်ဖြစ်တဲ့ဖွတ်ဖရမြို့နယ်တဲကကျေးရွာပေါ်ကိုပြန်တန်းခဲ့ပါတယ်။ဒီဖြစ်ရပြီးထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကတော့လေကြောင်းကနေနေကြော်မှုအတွက်မြန်မာဘက်ကတောင်းပန်ခဲ့ကြောင်းနဲ့သူ့အနေနဲ့အလေးနဲ့ကိစ္စအဖြစ်သဘောမထားကြောင်းပြောဆိုခဲ့တာပါဒီနောက်မှာတော့ဇူလိုင်လ10ရက်နေ့မှာထိုင်းလွှတ်တော်ထဲမှာလွှတ်တော်အမတ်တွေကထိုင်းဝန်ကြီးချုပ်ကိုမေးခွန်းထုတ်ခဲ့တာကြောင့်ကာကွယ်ရေးဒုတိယဝန်ကြီးကပြန်လည်ဖြေကြားခဲ့ရမှာနေကြော်ပြီးလေရင်ပြန်တန်းခဲ့တာနဲ့ပတ်သက်လို့မြန်မာတန်မတ်ကြီးကိုဆင့်ခေါ်ခဲ့တယ်လို့နေဆက်မှလည်းလုံခြုံရေးကိုတွန်းမြင့်ချထားတယ်ဆိုပြီးပြောဆိုခဲ့ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကဦးမင်းဦးကအခုလိုပြောပါတယ
်ဒါဝန်ကြီးချုပ်ကလည်းလွတ်တော်အမတ်ကကြွားသူကနေပြီးတော့မေးခွန်းထုတ်တာပေါ့ဒီကန်နိုင်ငံလည်းနိုင်ငံတွေကိုမြန်မာစစ်တပ်ကနေပြီးတော့ဒလိနဲ့တိုက်တဲ့စိတ်ကမှပူးပေါင်းပါမှုရှိမရှိဆိုတဲ့ဟာမျိုးတွေအများမျိုးမေးတယ်နောက်ပြီးတော့ကျွန်တော်တို့အခုလိုမျိုးတူထုံရောက်လာတဲ့ကိစ္စကိုဘယ်လိုဖြေရှင်းလဲပေါ့ဘယ်လိုဖြေရှင်းမလဲပေါ့ဘယ်လိုသဘောတူညီကြတာလဲဘာတွေဆိုင်ဆိုရနေတယ်ဘာတွေလုပ်ထားလဲဆိုတဲ့ဟာကြောင့်ဝင်းကျုပ်ကကာဝေးတူဝင်ကြီးလာမှသူကနေဖြေတယ်သူကဖြေတဲ့အခါကျတော့ဟိုလောဆယ်တော့ဒါနိုင်ငံကပြောနိုင်ငံရေးဦးစီးနိုင်ငံတစ်ဆင့်ဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးထားတယ်ပေါ့နော်ဒီအခါကျတော့ငါပြောကကျန်လဲအာတောင်းပန်ထားတယ်ဆိုတဲ့ဟာအဲ့ဒီဟာဟိုဒီခုနမေးခွန်းထုတ်တဲ့ကျွန်တော်မှလည်းပြန်ပြီးတော့ရှင်းပြရတယ်နောက်တစ်ခုကတော့တို့အနေနဲ့ဟိုအခုလိုကျူးကျော်တာနဲ့ပတ်သက်ပြီးတော့အဲဒါမှမဟုတ်ဒီလိုပြောရမယ်ဆိုရင်ဒီဘက်ကတော့စင့်ခေါ်တဲ့သဘောပေါ့နော်ဒီကိစ္စနဲ့ပတ်သက်ပြီးဖြေဟိုဖြေရှင်းပေးဖို့ဟိုလိုအပ်ဒီဖြေရှင်းပေးဖို့ကိစ္စကိုစင့်သူ့စာဝေးဘူးကြီးကလည်းသူကအဲ့ဒါကိုရှင်းတာပေါ့
ထိုင်းနဲ့နမိတ်ကိုကြော်ပြီးမြန်မာစစ်တပ်ဘက်ကလေရင်ပြန်တန်းခဲ့တဲ့အပေါ်မှာမြန်မာနဲ့နယ်စပ်မှာလေရင်မပြန်တန်းရဆုံးဖြစ်တတ်မှတ်ဖို့လူ့ခွင့်ရေးလှုပ်ရှားတဲ့ဒီမိုကရေစီရေးလှုပ်ရှားမှုအဖွဲ့campaign for popular democracy အတွင်းရေးမှူးချုပ်ကလည်းတောင်းဆိုထားပါတယ်။မြန်မာစစ်တပ်ကထိုင်းနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါတာမျိုးကိုလည်းလက်မခံဖို့ကိုလည်းပြောဆိုထားပါတယ်။ဒီနောက်မှာတော့ထိုင်းနိုင်ငံရဲ့လောကမှာလည်းဒီကိစ္စနဲ့ပတ်သက်လို့ထိုင်းအစိုးရကမြန်မာစစ်ကောင်စီနဲ့ပူးပေါင်းလှုပ်ဆောင်တာရှိမရှိမေးခွန်းထုတ်ခံခဲ့ရပါတယ်။နေဆက်မှာဒါမျိုးနောက်မဖြစ်စေရဘူးဆိုပြီးထိုင်းကာကွယ်ရေးဒုဝန်ကြီးကပြောဆိုခဲ့ကြောင်းကိုလည်းအခုလိုဆက်ပြောပြပါတယ်။
အဲ့လိုဘူအောင်မဟုတ်ဘူးဆိုတဲ့အကြောင်းလေလောလောဆယ်တော့ဒီဘက်ချမ်းမှာနောက်တစ်ချိန်ဒါမျိုးမဖြစ်အောင်လို့ဒီအစိုးရအနေနဲ့ဟိုအထူးပေါ့နော်စောင့်ကြတည်ရှိနေတယ်ဆိုတဲ့အကြောင်းလေဒါကောနေကြောင်တက်တွေအကုန်လုံးစမ်းမှန်ထားတာပြီးတော့စောင့်ကြည့်နေတယ်ဒါမျိုးဟိုအဖြစ်မခံဘူးဆိုတဲ့ဟာမျိုးတော့ပြောပါတယ
်ဒီကိစ္စနဲ့ပတ်သက်လို့ထိုင်းအစိုးရအနေနဲ့နေဆက်မှာ F16 တိုက်လေရင်နှစီးနဲ့ကင်းလဲ့နေတယ်လို့လဲထိုင်းကာကွယ်ရေးဒုဝန်ကြီးကဖြေရှင်းသွားခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မှာစစ်ကောင်စီနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေရဲ့နှစ်ဖက်တိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခတ်မှုတွေလုပ်ခဲ့တယ်လို့ KNU ဘက်ကလည်းစစ်ကောင်စီရဲ့စခန်းကိုတိမ့်ပိုက်နိုင်ရေးအတွက်လှုပ်ဆောင်ခဲ့တာပါ။နှစ်ဖက်တိုက်ပွဲတွေအတွင်းလေကြောင်းတိုက်ခတ်မှုကြောင့်ရောလက်နက်ကြီးကြီးစံတွေပါကြောက်ရောက်ပောက်ကွဲတဲ့အတွက်ပါအရက်သားတွေသေဆုံးတာထိခိုက်ဒဏ်ရာရတာတွေလည်းရှိခဲ့ပြီးထိုင်းနိုင်ငံဘက်ကိုယာနဲ့ချီရှိတဲ့စစ်ဘေးရှောင်ဒုက္ခသည်တွေလည်းထွက်ပြေးခိုလုံခဲ့ရပါတယ်ရှင်။